ပထမဆုံးအကြိမ်အဖြစ်ကျင်းပတဲ့ NLD ရုံးချုပ်ကပြည်ပဆိုင်ရာဒီမိုကရေစီနေ့အခမ်းအနားမှာဒေါက်ဆန်းစုကြည်ကမြန်မာနိုင်ငံမှာဆက်မှန်တဲ့အပြောင်းအလဲအလားအလာကိုမြင်နေရပြီလို့မှတ်ချက်ပေးပြောဆိုခဲ့ပါတယ်။ဆိုတော့ဒီမိုကရေစီနေ့အခမ်းအနားမှာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ရဲ့မေခွန်းကောင်းတို့ချက်တချို့ကိုမှတ်သိသင့်တယ်ကစူးစမ်းပြီးတော့ဆက်ပြောပြပါခင်ဗျာ။
စက်တင်ဘာ15ရက်ဒီကနေ့ကိုအပြည်ပြည်ဆိုင်ရာဒီမိုကရေစီနေ့ရဲ့လို့ကဘာကြီးကသတ်မှတ်ကျင်းပနေပေမဲ့မြန်မာနိုင်ငံသားအလုံးအတွက်ကတော့အခုအချိန်မှာနေ့တိုင်းကိုဒီမိုကရေစီနေ့အဖြစ်နဲ့သတ်မှတ်ပြီးအလုပ်လုပ်ဖို့လိုတယ်လို့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ကသူ့မိန့်ခွန်းအစမှာပြောခဲ့ပါတယ်။အထူးသဖြင့်တော့အစိုးရအပြောင်းအလဲတွေမှာဘယ်သူမှနစ်နာမှုမရှိဘဲနဲ့ငြိမ်းချမ်းညင်သာစွာအပြောင်းအလဲလုပ်နိုင်ခြင်းဟာဒီမိုကရေစီစနစ်ရဲ့အရေးကြီးဆုံးလက္ခဏာတစ်ခုဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကဆိုပါတယ်။
ကျမအတွက်အရေးကြီးဆုံးတစ်ခုဟာဒီမိုကရေစီစနစ်ကအရေးကြီးဆုံးလက္ခဏာတစ်ခုဟာဘာလဲဆိုတော့ဒီမိုကရေစီစနစ်အောက်မှာဆိုလို့ရှိရင်အစိုးရအပြောင်းအလဲမှာလုပ်တဲ့နေရာမှာတိုင်းပြည်လည်းမနာဘူးပြည်သူလည်းမနာဘူးအားလုံးအေးအေးချမ်းချမ်းတိတ်ခါရှိရှိနဲ့လှုပ်သွားနိုင်တာဖြစ်ပါတယ်အစိုးရများဆိုတာသူ့အချိန်နဲ့သူဆိုလို့ရှိရင်ပြောင်းလဲကြရမယ်ဘာဖြစ်လို့လဲဆိုတော့ဒီလူတွေပဲအုပ်စိုးနေဆိုတာဒီမိုကရေစီမဟုတ်တော့ဘူးဒီမိုကရေစီစနစ်ကိုလက်ခံနေဆိုလို့ရှိရင်အစိုးရအပြောင်းအလဲတွေကိုပဲလက်ခံတာပဲအဲ့တော့ဒီအပြောင်းအလဲတွေဟာညင်သာရမယ်ငြင်းချမ်းရမယ်တိတ်ခါရှိရမယ်ပြည်သူကိုမထိရအောင်နိုင်ငံကိုမထိရအောင်ဆင်းသွားတဲ့အစိုးရကိုလည်းမထိရအောင်တက်သွားတဲ့အစိုးရကိုလည်းမလိုလားအပ်တဲ့အခွင့်အရေးတွေမပေးရအောင်အားလုံးဟာမျှတတဲ့အခြေခံမှာပုံမှန်တည်ရှိရမယ်နောက်ပြီးတော့စောစောတုန်းကဟိုဘာဘာဥတည်ဥပြောသွားသလိုပေါ့မေတ္တာတရားပုံမှန်တည်ရှိရမယ်ဒါဟာတော့ကျမတို့မြန်မာနိုင်ငံရဲ့ဒီမိုကရေစီစနစ်ရဲ့အထူးလက္ခဏာတစ်ခုအနေနဲ့တောင်မှကျမဖြစ်စေချင်တယ
်။အခုဆိုရင်မြန်မာနိုင်ငံမှာအပြောင်းအလဲဖြစ်နိုင်တဲ့အခြေအနေတစ်ခုရောက်နေပြီလို့ဒေါက်ဆန်းစုကြည်ကယုံကြည်ထားတယ်လို့ပြည်သူတွေအတွက်အကောင်းဆုံးဖြစ်မဲ့အပြောင်းအလဲတွေရအောင်ဝိုင်းပြီးစူးစမ်းဖို့လိုတယ်လို့လည်းတိုက်တွန်းပါတယ်
။ဆိုလို့ရှိရင်ကျမတို့နိုင်ငံကအပြောင်းအလဲဖြစ်နိုင်တဲ့အခြေအနေမှာရောက်နေပါလေ။အပြောင်းအလဲဖြစ်ပြီလို့လည်းကျမမပြောချင်ပါဘူး။ဒါပေမဲ့ဒါကျမကလည်းဒါလူသိရှင်ကြားပြောပြတာဖြစ်ပါတယ်အပြောင်းလဲဖြစ်နိုင်တဲ့အခြေအနေရောက်နေပြီလို့ကျမယုံကြည်တယ်ဒီတော့အကြောင်းအပြောင်းလဲဖြစ်နေတဲ့အခြေအနေမှာရောက်နေပြီဆိုလို့ရှိရင်ဒီအပြောင်းလဲတွေဟာပြည်သူအတွက်အကောင်းဆုံးတိုင်းပြည်အတွက်အကောင်းဆုံးဖြစ်အောင်လို့ဘယ်ပုံဘယ်နည်းနဲ့လုပ်မလဲဆိုတာလူတိုင်းဟာတာဝန်တိတိနဲ့လေးလေးနက်နက်စဉ်းစားရမှာဖြစ်ပါတယ်ဒါတော့တကယ်ကိုဒီမိုကရေစီစိတ်ဓာတ်ရှိတဲ့လူတွေကအပြောင်းလဲကိုငြိမ်းချမ်းတဲ့နည်းနဲ့ပဲလုပ်ချင်ရမယ်ဘာဖြစ်လို့လဲဆိုတော့ဒါဟာဒီမိုကရေစီရဲ့အနှစ်သာရပဲတချို့ကြတော့ပုံစံမပြောင်းနိုင်ဘူးဒီပုံစံမဲ့ဒီအခြေအနေနဲ့ဒီပုံစံမဲ့လုပ်မယ်ဟိုအခြေအနေနဲ့ဒီပုံစံမဲ့လုပ်မယ်ဆိုတာမဖြစ်နိုင်ပါဘူ
းကမ္ဘာကူလာသမဂ္ဂက2008ခုနှစ်ကစပြီးတော့စက်တင်ဘာလ15ရက်နေ့ကိုအပြည်ပြည်ဆိုင်ရာဒီမိုကရေစီနေ့အဖြစ်သတ်မှတ်ခဲ့တာပါအခုဆိုရင်ဒီမိုကရေစီလိုအပ်တယ်ဆိုတာကိုယုံကြည်လက်ခံလို့ဒီမိုကရေစီနေ့ဆိုတာတွေကိုကျင်းပလာနေပြီလို့လည်းတောင်ဆန်းစုကြည်ကပြောပါတယ
်အခုကျမတို့ဒီနေ့ဟာပထမဦးဆုံးကမ္ဘာဒီမိုကရေစီနေ့ပေါ့နော်ဒီလိုတကဘာလုံးဟာကမ္ဘာဒီမိုကရေစီနဲ့ဆိုပြီးတော့ကျင်းပလာတဲ့အကြောင်းရင်းကတော့ဒီမိုကရေစီရဲ့တန်ဖိုးကိုအများကသိလာလို့ပဲဒီမိုကရေစီလိုအပ်တယ်ဆိုတာဟာအများကလက်ခံလာလို့ဖြစ်တယ်။ကျမတို့ကတော့ဒီမိုကရေစီလိုအပ်တယ်ဆိုတာကိုခိုင်ခိုင်မာမာလက်ခံခဲ့တာအနည်း20ကျော်သွားပါပြီ။ဒါကြောင့်မို့လဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအင်မတန်မှခက်ခဲတဲ့လမ်းကြမ်းကြီးကိုဒီမိုကရေစီဆိုတဲ့အယူအဆကိုလက်ကနေပြီးတော့မြဲမြဲကင်ပြီးတော့ကျမတို့ချီတက်ခဲ့တာဖြစ်ပါ
မြန်မာနိုင်ငံမှာခိုင်မာတဲ့ဒီမိုကရေစီစနစ်တရလိုအပ်တယ်ဆိုတာကိုခိုင်ခိုင်မာမာယုံကြည်ထားတာမို့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာနှစ်ပေါင်း20ကျော်အထိဒီမိုကရေစီအတွက်အလုပ်လုပ်လာခဲ့တာဖြစ်ပြီးတော့အခုအချိန်မှာလည်းဒီမိုကရေစီစနစ်အတွက်အားလုံးရဲ့စိတ်ခွန်အားဟာအရေးကြီးဆုံးပဲလို့လည်းပြောပါရယ်မှန်ကန်တဲ့စိတ်ဓာတ်နဲ့အတူခင်းနဲ့လျော်ညီတဲ့အခြေအနေတွေကိုစင်ကြုံတရားနဲ့သုံးသပ်ပြီးလူတိုင်းမှာတာဝန်သိစိတ်ရှိဖို့ဆော်ဩခဲ့တယ်လို့ဒီမိုကရေစီစနစ်ရတဲ့အထိရှောက်လန်းကြပါလို့လည်းမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ကဒီကနေ့ကြောက်တဲ့အပြည်ပြည်ဆိုင်ရာဒီမိုကရေစီနေ့မှာတိုက်တွန်းသွားပါရရှင်